ိုနာဗိုင်းရပ်စ်ပိုးဒီစတင်ကူးစက်ချိန်ကပြီးခဲ့ဒီဇင်ဘာလပိုင်းကဖြစ်ပြီးတော့ဒီတိတိကျကျစော်ပိုင်းကာလတွေမှာခဲ့ကဒီရောဂါနဲ့ပတ်သက်တဲ့ကောလာဟလတွေဒီတည်င်းမှားတွေကအင်တာနက်မှာပြန့်နှံ့နေခဲ့ပါတယ်အခုကောင်ကတော့ဒီမှာနိုင်ငံမှာလဲရောဂါကူးစက်လာသူဦးရေတိုးလာတာနဲ့အတူအခြေမြင့်ရှိတဲ့တည်င်းမှားတွေအနေနဲ့ဟာလဲဒီဗိုင်းရပ်စ်ထက်တောင်မှပိုပြီးတော့ဆိုးရိမ်စရာကောင်းနေပါတယ်ဒီဗိုင်းရပ်စ်နဲ့ပတ်သက်ပြီးရုံမှတန်လျာဖြစ်စရာအချက်၅ချက်ကိုရှောင်ရှားဖို့WHO ကျန်းမာရေးဖွဲ့ကြီးရဲ့အချက်လက်တွေကိုအခြေခံပြီးကျွန်တော်ဝင့်ခန့်ဝေါင်ကနေပြီးတော့မိုက်တက်စီနဲ့အတူတင်ဆက်ထားပါရစေ။အဲ့တော့ပထမဆုံးအနေနဲ့မိုက်တက်စီဒီဗိုင်းရပ်စ်ဟာလူရီယာဖန်တီးတာအထူးဖြင့်ဒီတရုတ်နိုင်ငံပေါ့လေ။သူကနေပြီးတော့တမင်ဖြန့်လဲဆိုတာဟုတ်ပါလား
။ဟုတ်ကဲ့ပါကိုဝင့်ခန့်ပါရှင်။ဒီဗိုင်းရပ်စ်စတင်ဖြစ်ပွားခဲ့တယ်လို့ယူဆရတဲ့တရုတ်နိုင်ငံဝူဟန်မြို့ဈေးအနီးမှာဒီတရုတ်အစိုးရရဲ့တက်ခွဲကန်တစ်ခုရှိနေတာကြောင့်ဒီဗိုင်းရပ်စ်ပိုးဟာတက်ခွဲကန်းကနေထုတ်တာများလားလို့တမန်ရအမြင်တွေလူတွေကြားမှာရှိခဲ့ကြပါတယ်။အထူးသဖြင့်အမေရိကန်နဲ့တရုတ်ပြည်ကနိုင်ငံရေးသမားတွေအစိုးရအရာရှိတွေကြားမှာတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အပြန်အလှန်ဆွဆွဲတာတွေလှုပ်လာခဲ့ကြတာပါ။ဒါပေမဲ့လေသိပ္ပံပညာရှင်တွေခွဲခြမ်းပြီးတော့ဒီစစ်ဆေးကြည့်တဲ့အခါမှာတော့ဒီဗိုင်းရပ်စ်ပိုးဟာလင်းနို့ရဲ့ခန္ဓာကိုယ်ထဲမှာမူလတွေ့ရတဲ့ဗိုင်းရပ်စ်ဖြစ်ပြီးတော့အရင်ဖြစ်ခဲ့မှုတဲ့ SARS ရောဂါပိုးနဲ့အလားတူတူနေရပါ။ဒါကြောင့်တခွဲကမ်းမှာလူတွေဖန်တီးရဲ့ဗိုင်းရပ်စ်ပိုးမဟုတ်ဘူးဆိုတာကိုအတည်ပြုထားပါတယ်ရှင်
။ဟုတ်ကဲ့အဲ့တော့နောက်ထပ်ဒီတချို့ပြောနေကြသလိုဒီအမေရိကန်နဲ့တရုတ်မှာယောဂါကုဖို့ဆေးတွေ့နေပြီဆိုတာရောဟုတ်ပါလား
။ဒါကမဟုတ်ပါဘူးရှင်။ဒီယောဂါပိုးအတွက်တီးတန့်ကုသဖို့ဆေးမတွေ့သေးပါဘူး။ကာကွယ်ဆေးနဲ့ကုသဖို့ဆေးတွေကိုအခုချိန်ထိယောဂါပိုးရှိသူလူနာတချို့နဲ့ဆက်သက်ကြည့်နေတော့မှရှိပါသေးတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ရေးထိုးစေးရရှိနိုင်ဖို့တနည်းကြော်ကြာနိုင်သေးတယ်လို့ထိရောက်တဲ့ကုသဆေးဒါမှမဟုတ်လဲကုထုံတွေးရှိနိုင်ဖို့အတွက်လည်းလားနေချီပြီးတော့ကြာမြင့်နိုင်တယ်လို့ကုဆက်ယောဂါဖာရဂူတွေကပြောနေပါတယ်ရှင
်နောက်တစ်ခုကဒီကိုကိုကိုအသက်အောင်ပြီးတော့ဗောလေဒီယောဂါပိုးရှိမရှိစစ်တယ်ဆိုတာရောလုံးလို့ရလားမှန်ပါလားခင်ဗျာ
အွန်လိုင်းကဗီဒီယိုတချို့မှပြန့်နေတယ်လို့ဒီလိုအသက်အောင်ထားပြီးတော့ဆက်ဆက်ကတော့ချောင်းဆူမဆူစမ်းသက်ကြည့်ရင်ယောဂါပိုးရှိမရှိသိနိုင်လဲဆိုတာကလည်းမမှန်ကန်တဲ့အကြောင်းကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကထုတ်ပြန်ထားပါတယ်။ဒါ့အပြင်အဆုံးနဲ့ပတ်သက်တဲ့တခြားယောဂါတွေကိုလည်းအခုလိုစမ်းသက်လို့မတွေ့ရှိနိုင်ပါဘူး
။အခုတော့ဒီမြန်မာပြည်မှာလည်းယောဂါကုသတူတွေတွေ့လာပြီပေါ့နော်။အဲ့တော့မတိုင်ခင်မှာဒူရီရှင်ကြီးနေကြဆိုဒီမြန်မာပြည်ကရာသီဥတုပူလို့ဒီယောဂါမရှိနိုင်ဘူးဆိုတာတွေရောဟုတ်ပါလားအခုတချို့နောက်နိုင်ငံတွေမှာလည်းဒီနွေရာသီရောက်လာပြီဖြစ်တဲ့အတွက်ဒီယူဆပေါ်မျောလင့်ချက်တွေရှိနေတာကိုလည်းတွေ့ရပါတယ
်အဲ့ဒါကလည်းမဟုတ်ပါဘူးရှင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့ထုတ်ပြန်ချက်မှာတော့ဒီ COVID-19 ရောဂါပိုးကပူပြင်းပြီးတော့ဆူထိုင်းတဲ့ရာသီဥတုအပါအဝင်နေရာဒေသမရွေးမှာဖြစ်နိုင်တဲ့အကြောင်းဆိုထားပါတယ်ဒါပြင်အေးတဲ့အရက်ဒေသတွေနဲ့နှင်းကြတာမကြတာဟာလည်းရောဂါပိုးကိုသိစေနိုင်မှာမဟုတ်ဘူးလို့ဆိုထားပါတယ
်ဟုတ်ကဲ့ပါခင်ဗျာဟိုနေ့ကကျွန်တော်ဒီ Facebook မှာတွေ့လိုက်ပါတယ်အဲ့ဒါကတော့ဒီ VNN နိုင်ငံမှာခန္ဓာကိုယ်ပိုးသတ်ဖို့ဆိုပြီးတော့လုပ်ထားတဲ့ဒီစေးဖြန်းတဲ့အခန်းလေးပဲပေါ့နော်နောက်ပြီးတော့ရန်ကုန်မြို့ပေါ်ကတချို့ဆိုင်တွေမှာလည်းဒီဆိုင်ရှိမှာလူတွေကိုစေးဖြန်းနေတာတွေတွေ့ပါတယ်အဲ့တော့ဒီလိုခန္ဓာကိုယ်ပေါ်ကိုအရက်ဒါမှမဟုတ်ဒီ chlorine ပါဝင်တဲ့စေးဖြန်းခြင်းကဒီယောဂါပိုးကိုရောကျင်းစင်နိုင်ပါလား
မြန်မာပြည်မှာတချို့နေရာတွေမှာလုပ်နေကြတဲ့လိုမျိုးခန္ဓာကိုယ်ပေါ်မှာစေးဖြန်းတဲ့နည်းလမ်းကို WHO ကတော့အကြံမပြုထားပါဘူးအကြောင်းရင်းကတော့ဒီခန္ဓာကိုယ်တဲကိုဝင်ပြီးသားယောဂါပိုးကိုအခုလိုဆေးဖြန်းခြင်းကမတားဆီးနိုင်တယ်လို့ဆေးထဲမှာပါတဲ့ဓာတ်ပစ္စည်းတွေကြောင့်လည်းမျက်လုံးနဲ့ပါးစပ်ကိုထိခိုက်စေနိုင်လို့ပါအရက်နဲ့ chlorine ပါတဲ့စံချိန်စံညိုကိုက်မီအောင်ထုတ်လုပ်တဲ့လက်တန်းစင်စည်းတွေကိုတော့အရာဝတ္ထုမျက်နှာပြင်တွေပေါ်မှာပိုးတက်ရမှာအသုံးပြုနိုင်ပါလိမ့်လက်ကိုစက္ကန့်20လောက်ကြာအောင်ဆက်ပြနေစေးပြီးတော့မျက်နှာကိုမထိမိအောင်လို့ရှောင်ရှားဖို့ကိုတော့ WHO ရဲ့တိုက်တွန်းချက်ထဲမှာပါဝင်ပါတယ်ရှင်